အိန္ဒိယနိုင်ငံတက္ကသိုလ်အသီးသီးမှာတက်ရောက်နေတဲ့တန်ဃာတော်တွေကိုမြန်မာနိုင်ငံကိုပြန်လည်ပင်ဆောင်ဖို့အတွက်စီစဉ်နေရမှာလောလောဆယ်အပားတရာကျော်ပြန်ဖို့စဉ်းပေးဖို့ထားပါတယ်ဒါပေမဲ့လည်းအိန္ဒိယနိုင်ငံအတွင်းမှာအသွာအလာတွေဖြတ်တောက်ထားတာကြောင့်အိန္ဒိယရောက်စာတင်သားတန်ဃာတော်တွေနေရာပြောင်းရေးဟာအခက်အခဲဖြစ်နေတယ်ဆိုတဲ့အကြောင်းတင်ပြသွားပါမယ်အိန္ဒိယနိုင်ငံမှာ COVID-19 ကပ်ရောဂါကြောင့်အသွာအလာတွေဖြတ်တောက်ပြီးနေအိမ်တွင်းမှနေဖို့ထုတ်ပြန်ထားချိန်မှာမြန်မာစာတင်သားတန်ဃာတော်တွေနေရာပြောင်းကျွနိုင်ရေးအတွက်တည်တကူဆရာတော်ကြီးကလေရင်ခီးစိတ်ကုသိုလ်ပြုစီစဉ်တာဖြစ်ပါတယ်ဒီလိုနေရပြန်ကြွနိုင်ရေးအတွက်အိန္ဒိယနိုင်ငံလုံးဆိုင်ရာပညာသင်မြန်မာယဟန်တော်များတာယာဖွံ့ဖြိုးရေးအဖွဲ့ကအတိပေးလျှောက်ထားရမှာတန်ဃာတော်အပားတရာကျော်စင်းပေးလာတဲ့လို့မြန်မာယဟန်တော်များတာယာဖွံ့ဖြိုးရေးအဖွဲ့ကအရှင်ဝဏ္ဏိတ္တာရကမိန်ကြားပါတဲ့
ဒီလိုဆိုတော့ဘုရားကြီးကတော့အလုံးကိုပြန်ခေါ်ဖို့ကိုကြိုးစားနေတာဟိုကလေလွတ်ပြီးတော့အဲ့ဒီဖြစ်တော့ရောက်နေပြီသင်ကအခုလက်ရှိတခါယူတဲ့လူတွေကိုစင်းပို့ကြတာတရားကျော်တဲ့ကော
နေရပြန်ဖို့စီစဉ်နေပေမဲ့စာတင်သားတန်ဃာတော်တွေကသက်ဆိုင်ရာတက္ကသိုလ်နဲ့ဌာနဆိုင်ရာတွေစီကခွင့်ပြုချက်ရဖို့အခက်အခဲရှိနေတယ်လို့လည်းဆက်လက်မိန်ကြားပါတယ်
။ဒီရနိုင်ငံထဲမှာရှိတဲ့လူတွေအခက်အခဲပတ်သက်နေတဲ့ဆိုတော့ဟိုဗီဇာပတ်ဖို့ရှိရင်လည်းလုံးဝတန့်ရှင်းလို့မရဘူးဖြစ်နေတဲ့အနေအထားဆိုတော့အိန္ဒိယဆိုရရဲ့ခွင့်ပြုချက်ရဖို့ကျန်းမာရေးလူတွေအဲ့ဒီလူတွေဆော်ရဆော်ရနေရတယ်တက္ကသိုလ်တွေကလည်းဌာနကြီးပြုတ်နေပြီဟုတ်လားအခက်ခဲဖြစ်နေတယ်ခင်ဗျဒီကနေ့မှဆိုတော့ geography ကိုပြောပြီးဌာနတစ်ခုရဲ့အကြီးဆုံးကြီးကြီးရဲ့ထောက်ခံချက်တွေအဲ့ဒီအထောက်ခံချက်ကရမ်းမာဌာနရဲ့ဆောင်ကြမယ်ဌာနရဲ့ဆောင်မှာဟုတ်တန်ခါကြောင့်ပြန်လို့ရပါပြီဆိုတော့စစ်တေးရပြီဆိုတော့မှဒီကနေ့ကလေရင်းဆင်းရတာအဲ့ဒီအခက်ခဲဖြစ်နေတာဒီလိုတက္ကသိုလ်ဒီကနေ့လည်းတိုးတာနေတဲ့ရှိသေးတယ်ခင်ဗျ
စာတင်သားတန်ဃာတော်တွေပြန်လည်ပင်ဆောင်ရေးနဲ့ပတ်သက်ပြီးမြန်မာတန်ယုံကိုဆက်သွယ်မေးမြန်းရမှာတော့တာဝန်ရှိသူတဦးကအခုလိုဖြေကြားပါတယ
်ဒီလိုဆိုတော့ဟိုကဒီနေ့ဆိုတော့ဘာမှပြည့်စုံမရသေးဘူးဒီမှာတော့ဟိုကတော့အိန္ဒိယမှာဒီပြည်မဆင်းရဲပြည်နေတာပေါ့နော်ဆင်းရဲပြည်နေတဲ့ပြည်လာပြည်နေရတယ်ပေါ့နော်နောက်ပြီးတော့ domestic flight တွေအရှိန် international flight တွေရှိကြတယ်
မြန်မာစာတင်သားတန်ဃာတော်တွေဟာနယူးဒေလီဘီဟာနဲ့ဥတ္တရပရာဒေ့ရှ်ပြည်နယ်တွေကတက္ကသိုလ်တွေမှာအများစုတက်ရောက်နေတာဖြစ်ပါတယ်စီရင်ရစာတင်သားတန်ဃာ400ကျော်ရှိပြီးအချို့ကတော့အစောပိုင်းကတည်းကမြန်မာပြည်ကိုပြန်ကျွသွားတာတွေလည်းရှိပါတယ်အိန္ဒိယနိုင်ငံဟာနိုင်ငံတကာလေကြောင်းအဝင်အထွက်ကိုမတ်လ13ရက်နေ့ကစတင်ပြီးအေပီလ15ရက်နေ့အထိရပ်ဆိုင်းထားမှာဖြစ်ကြောင်းမတ်လ17ရက်နေ့ကကြေညာချက်ထုတ်ပြန်ထားပါတယ်။လက်ရှိအိန္ဒိယနိုင်ငံမှာ COVID-19 ရောဂါကူးစက်သူ1800ကျော်ရှိပြီးသေဆုံးသူ50လောက်ရှိနေပါတယ်။ရောဂါကူးစက်ပြီးပြန်လည်ကျန်းမာလာသူကတော့150ကျော်ရှိကြောင်းသတင်းထုတ်ပြန်ထားပါတယ်။ကျွန်တော်မိုးစောပိုင်းရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။